သာသနာတော်နှစ်2584ခုနှစ်နတ်တော်လဝိကျော်6ရက်2022ခုနှစ်စန္ဒဝါရီလ4ရက်တနင်္လာနေ့ရန်ကုန်မြို့မာကျူရီ private school မာကျူရီကိုပိုင်ထက်တန်းကျောင်း မိသားစုတို့၏နှစ်သက်ကူဓမ္မပူဇာအထုဓမ္မသဖြင့်ခန္ဓာ၌ဟောကြားအပ်သောထင်ရှားသည့်ဗုဒ္ဓဥပဒကများအကြောင်းအပိုင်း၅တရားဤသနာတော်ရှင်းရတော့ ဘုရားဘာသာလို့မခေါ်ဘူးဥပဒကဥပဒိကလို့ဒီသုံးကိုသုံးတယ်နော်ဘုရားဘာသာဆိုတဲ့စကားကနောက်ပိုင်းကျမှဖြစ်ပေါ်လာတဲ့စကားလို့မှတ်သားရတယ်။ယေရှုရဲ့လက်ထက်တုန်းကတော့ဥပဒကဥပဒိကအမျိုးသားတွေကိုဥပဒကလို့ခေါ်တယ်။ပမာလို့ကြတော့ ပမာနှုတ်နဲ့ကဲအောင်လို့ဥပဒကတယ်မဟုတ်ပဲဥပဒကလို့ရေးချထဲခေါ်တာဒါပမာရဲ့နှုတ်ကအဲ့လိုဖြစ်သွားတာ။အမျိုးသမီးတွေကြတော့ပါတော့ဥပဒိကမျိုးသမီးတွေကြတော့သားရဲ့အထက်မှာဤကလေးပါတယ်ဥပဒိကဒါကတော့ဂျင်ဒါကိုပြောတယ်နော်စကလုံးဟာဂျင်ဒါဆိုတာရှိတယ် ဘေဘာသာမှာဆိုရှိတာကြီးပဲအင်္ဂလိပ်မှာလည်းဟီနဲ့ရှီခွဲတာတွေရှိတာပေါ့နော်အဲ့ဒါလိုပဲအမျိုးသားကြတော့ဥပဒကအမျိုးသမီးကြတော့ဥပဒိကတရခေါ်တယ်အဲ့ဒီကနေပြီးတော့ပမာပြေမာတော့ဘုရဘာသာဒီဘုရဘာသာဆိုတဲ့အသုံးဟာပမာပြေမာသာ သုံးတဲ့စကားလုံးဖြစ်တယ်ဒီနာကဘုရားဘာသာနိုင်ငံတွေမှာတော့ထိုင်းမှာကျတော့ဗုဒ္ဓဆာစနာလို့သုံးတယ်တိရိလိင်္ဂနိုင်ငံကျတော့ဗုဒ္ဓကမလို့သုံးတယ်ဘုရားဘာသာလို့မသုံးဘူးအလုံးသိတဲ့အတိုင်းအင်္ဂလိပ်လိုကျတော့ Buddhist နောက်က East ထဲပြီးတော့ Buddhist ဒီလိုသုံးတာနော် အဲ့တော့ဒီအသုံးလေးတွေလည်းနားလည်ရင်တော့ကောင်းတာပေါ့အဲ့တော့ဘုရားဥပဒကဆိုတာအမျိုးသားတွေကိုပြောတာ ဘုရားဗလာအမျိုးသားတွေကိုဆိုလိုတယ်လို့အဲ့တော့ဥပဒကရဲ့အဓိပ္ပာယ်ကဘာလို့ဆိုဖျားကိုစိက္ကကိုဝေသူလို့အဓိပ္ပာယ်ရတယ်ကိုဝေသူဆိုတဲ့အဓိပ္ပာယ်ကမြတ်စွာဘုရားရဲ့အဆုံးအမအတိုင်းနေထိုင်နေဖျားရဲ့အဆုံးအမကိုလိုက်နာတယ်တရားတန်ခါရဲ့အဆုံးအမအတိုင်းနေတယ်လိုက်နာတယ်ဒီလိုအဓိပ္ပာယ်ရှိတယ်ဥပဒကရဲ့မူရင်းတဲ့အဓိပ္ပာယ်ကတော့ဘုရားတရားတန်ခါရဏသုံးပါးကိုစိက္ကသူစိက္ကတဲ့ဆိုတာအောရခံယူတယ်ဆုံးမအောရတိုင်းနာယူတယ်ဆိုအဓိပ္ပာယ်လောက်တာနော်အဲ့ဒီအဓိပ္ပာယ်ရှိတယ်အဲ့တော့ဘုရားဗုဒ္ဓဆိုတဲ့ဗုဒ္ဓဥပဒကာလေးရသဗျာလက်ထက်ကဘုရားဗုဒ္ဓမှာ society လို့ခေါ်တဲ့ဗုဒ္ဓရဲ့တပိတ္တဝကအဖွဲ့အစည်းဟာ၄မျိုးရှိတယ်ပါဠိလိုဘိက္ခုနီဥပဒကဥပတိကဘိက္ခုဆိုတာအာသနာတော်မှာဝင်ရောက်ပြီးတော့ယဟန်ပြုကြတဲ့အမျိုးသားတွေကိုဘိက္ခုလို့ခေါ်တာအမျိုးသမီးတွေကြတော့ဘိက္ခုနီလို့ခေါ်တယ်ဒါလည်းချင်းတာနဲ့ခေါ်လိုက်တာပေါ့နော်ချင်းတာကြောင့်ခွဲလိုက်ဘိက္ခုနီအာသနာဘဝင်နာမဟုတ်ဘဲနဲ့လူဝတ်ကြောင့်ဘဝမှာနေတာတွေကြတော့ဥပတကဥပတိကလို့အဲ့ဒီသုံးလုံးကမြန်မာလူမျိုးတွေရဲ့နှုတ်ထဲမှာများစွာမတက်ဖက်နဲ့ဘုန်းကြီးတွေရဲ့နှုတ်ထဲမှာတော့တက္ကတက္ကမဆိုဖြစ်သွားတယ်တက္ကဆိုတာဓာယကပါဠိစကားပဲအဲ့ဒါလေဓာယကကိုချုံလိုက်တဲ့အခါတက္ကဖြစ်သွားတယ်အမှန်တော့ဓာယကဆိုမှပါဠိအပြည့်စုံဖြစ်တယ်ဓာယကအမျိုးသားတွေကဓာယကမျိုးသမီးတွေကဓာယိကာခုနဥပဒကနဲ့ဥပတိကာတို့လိုဓာယကဓာယိကာဒါအတိပ္ပယ်ကဘာလို့ဆိုလှူဒန်းသူဆိုတဲ့အတိပ္ပယ်ရတယ်တော့ဘဘောပြေမှာတော့လှူဒန်းများလို့ဓမ္မရဲ့ဘုန်းကြီးတွေကလည်းဥပဒကဥပတိကာလို့မခေါ်ဘဲနဲ့ဓာယကာမှဖြစ်သွားတာအဲ့ဒီမဆိုတဲ့စကားလုံးထဲတာဟာဒါကတော့ဗမာဆစ်ဆစ်ပဲအလုံးကြောက်ဘူးရတယ်မို့လားကလေးတွေကြောင်းသူကြောင်းသားတွေလည်းအကုန်လုံးကြောက်ဘူးကြောက်ဒီမြန်မာလူမျိုးတွေရဲ့ origin ကတိဘက်တို့ဗာမင်းလို့ခေါ်တာနော်တိဘက်တို့ဗာမင်းကနေပြီးတော့ဆင်းသက်လာပြီးမြန်မာလူမျိုးတွေအဲ့ဒီတိဘက်ဘာသာမှာလည်းသူတို့ဘာသာစကားမှာအမျိုးသမီးကိုတော့မဆိုတာထည့်ခေါ်လေးရှိတယ်နော်ဘိက္ခုနီဘိက္ခုနီမဥပဒကဥပတိကမဒါပေမဲ့အမျိုးသမီးကြတော့အမျိုးသမီးမလို့တော့မပါဘူးเนาะအဲ့မထည့်ပြီးတော့သုံးနဲ့အသုံးနှုန်းဟာတိဘက်မှာလည်းရှိတယ်ပြည်မလူမျိုးတွေရဲ့ဘာသာတရားစကားချင်းဆက်နွယ်ပြီးတော့အခုလိုလူမျိုးအသီးသီးဟာပြန်ပေါ်လာတာဆိုတော့ဒါတော့သမိုင်းလေးလာတဲ့ပုဂ္ဂိုလ်တွေကလိမ့်လိုက်လက်ခံထားတဲ့ဟာပေါ့နော်အဲ့တော့ထင်ရှားသည့်ဗုဒ္ဓဥပဒကများဆိုဘုရားကိုကိုယ်ကိုစိတ်ကတဲ့ရသော်ဘုရားလက်ထက်ကထင်ရှားတဲ့ဥပဒကတွေရဲ့အကြောင်းကိုဟောလာခဲ့တာဒီတစ်ခါ၅ဥမြောက်ဥပဒကအကြောင်းဟောသူရဲ့နာမကတော့အမည်ကတော့မဟာနာမလို့ခေါ်တယ်မဟာနာမဆိုတာတာဂိဝိပြမျိုးတွေရပဲတာဂိဝင်းဆိုတာဟိမန္တတော်မှာဂဏိခေတ္တနိဗ္ဗာန်နိုင်ငံမှာအဲ့ဒီတာဂိဝင်းအကျွင်းကြံနေရှိသေးတယ်ဂဏိထေအောင်သူတို့ကတက်ကြလူမျိုးဆိုတာရှိတယ်တကြကိုသူတို့ဆိုရတာအတန်နဲ့ဆိုရင်သက္ကယဝိယခိုင်တန်နဲ့ခတ်ဆင်တယ်ပေါ့နော် ပမာတော့ကာယပင်ကိုကြားလို့ပဲဖတ်တယ်။ယခိုင်ကြတော့ကာယပင်ကြက်။ကာကြီးယပင်ကြတော့ကရဖြစ်သွား။ယခိုင်သားနဲ့ခတ်ဆက်တယ်ဒီဟာ။နော်။သူတို့ကြတော့သကယလို့ခေါ်တယ်။ပမာပတံဘီဘီနဲ့ကြတော့တက်ကြပေါ့နော်။ဒါတကလုံးအတန်တွဲလေးတွေကတော့ပွဲပြားချာနာ။အဲ့တော့သူတို့တက်ကြလူမျိုးတွေကဒီဘောနိုင်ငံမှာရှိတယ်ခနေ့ချီအောင်။သူတို့သကလုံးနေနဲ့ပမာသကလုံးနေနဲ့တူညီမှုလေးတွေရှိတယ်။ဘာသာတူတော့ဆိုရင်နောက်ကလားဆိုတဲ့မိကုံးလေးမှာလားဆိုတာလေးတော့တူတယ်။နော်။အဲ့ဒါပဲထီအောင်ကူးဆက်သွားတော့ဆိုမလေးရှားတို့အင်ဒိုနီးရှားတို့ပဲရောက်သွားတာ။โอเคလားယူကိုလားဆိုတာဖြစ်ကုန်။နော်။လူတယောက်နဲ့တွေ့ရင်မင်းโอเคလားနောက်ကလားပါသွားမလားဆိုယူကိုလားဟိုမှာလဲအဲ့ဒီလိုလားလေးတွေနဲ့ထည့်ပြီးတော့ပြောလို့ရှိတတ်ကြအဲ့တော့လူမျိုးတွေဟာရုပ်ရုပ်ချင်းကြည့်လိုက်ရင်လည်းတော်တော်တူတယ်တချို့ကထင်ကြတယ်တချို့ပကြီးဆရာတွေကလည်းဖះကိုအိန္ဒိယကလားတွေပုံဆွဲတယ်ကလားဆိုတော့သူတို့ကလားခေါ်တယ်ဆိုတော့သိတယ်သိကြမှာသိမှာနော်ကလားပုံဆွဲတယ်အမှားတော့ဖះကဖះတရားကျင့်တာတို့ဖះဖြစ်တာတို့အိန္ဒိယမှာဖြစ်တာမှန်တယ်ဒါပေမဲ့အိန္ဒိယသားမဟုတ်ဘူးခုခေတ်ပြင်ဖို့နဲ့ပြောတာအိန္ဒိယသားမဟုတ်ဒီဘောနိုင်ငံသားဒီဘောနိုင်ငံသားတွေအဲ့တကယ့်လူမျိုးတွေကဘသူနဲ့တူတော့ဆိုပမာတွေနဲ့တူတယ်ရုပ်တူတယ်ပမာတွေအတိုင်းပဲဌိနကတဝိုက်ကတူတယ်ရှုပ်ဆင်းတူကြတယ်။ဩဒီပြောမယ်ဆိုတော့ရှင် Chinese တို့ Japanese တို့ Korea တို့ဘာလို့ဘာထည့်ပြီးပြောမယ်ဆိုရင်တော့ဒီအာရှနိုင်ငံသားတွေကယုတ်အဆင်နဲ့တော်တော်လေးခါလေးမှားတဲ့လူတွေမှာအင်ဒိုနီးရှား၊ဖိလစ်ပိုင်၊မလေးရှားအကုန်လုံးတူကြတယ်နော်တူကြတယ်တိတ်မကွာလူမပြီးတော့နှုတ်ဆက်မိတတ်တဲ့နိုင်ငံခြားရောက်လို့ရှင်ကထားပါတော့ဗမာလူမျိုးတွေရဲ့ရုပ်နဲ့တူတယ်လို့ဒီဘောလူမျိုးတွေကစကားလည်းနည်းနည်းတူတယ်အဲတော့မြန်မာတွေကသမိုင်းတွေမှာရှေးတုန်းကရာဇဝင်ဆောင်တွေမှာရေးတယ်ပြီးတော့လွတ်လပ်ရေးဘုရားခင်ခေတ်ကကြွေးကြော်ကြတယ်တာဂိမျိုးဟိတို့ဗမာဆိုပြီးတော့နော်ကြွေးကြော်ကြတယ်တကောင်းအပိယာစာသမိုင်းမြမရာသွင်းသမိုင်းကိုကြည့်မယ်ဆိုမြမအစတကောင်းကဆိုပြီးတော့ဆိုတယ်ပရမဆုံးကတော့ပုံမြင်လို့အောင်းမေ့နေကြတယ်အခုတူးဖော်လို့တွေ့တဲ့အခါကျတော့တကောင်းကတကယ်နောက်ပိုင်းမှာပြူလူမျိုးတွေနေလာတော့ဘုရားဝါသားတွေနေခဲ့တယ်ဆိုအခုတော့လက်ခံနေရနောက်ဆုံးမှာအဲ့သမိုင်းထဲမှာဒေါက်တာလူးစ်တို့ကစပြီးလက်ခံအခုဒေါက်တာလူးစ်သေသွားမလားမသိဘူးမသေသေးလို့ရှိရင်အခုသူ့အတားလက်ခံရတော့ဘာလို့ဆိုတူဖော်လိုက်တဲ့အခါကျတော့တကောင်းရဲ့အခုနောက်ပိုင်းတူဖော်မှုတွေကြောင့်မလို့တကယ်မျိုးပြတီထောင်ပြီးပြူလူမျိုးတွေနေခဲ့တယ်ဆိုတာတကယ်သိချာသွားတယ်အခုအမိုင်းထောက်ထားတွေရှိလာတယ်အဲ့တော့အရိယာနေဆက်လာတယ်ပေါ့ထားပေါ့ကဲအဲ့ဒီမှာညမလူမျိုးတွေနဲ့ပုံသဏ္ဍာန်တူလို့အခုပြူလူမျိုးဆိုရလဲဘယ်သူရဲ့လို့တည်တည်တန်တန်ပြောရတော့ခက်တယ်အခုတောင်းသားဆိုတော့လူမျိုးတွေကသူတို့ပြူလူမျိုးလို့သူတို့ကိုသူတို့ပြောတယ်အဲ့တော့ပြူလူမျိုးတွေကပျောက်ကွယ်သွားတယ်တစ်ချိန်လုံးကတော့အမတမယဉ်ကျေးတယ်ပြူရင်ကျင်းမှုအဖွဲဟာတရုတ်ပြည်ကိုသွားမှုလဲဆိုတော့တရုတ်ပြည်မှာမှတ်တမ်းရှိတယ်အဲ့တော့ဗမာပြည်ရဲ့လူတွေကတော့အားလုံးကရုပ်တူတူပါပဲချင်းနေဆိုရင်မျက်နှာပရဲထိုးလို့ရုပ်ဆိုးသွားဒီတိုင်းနေလို့ရှိရင်ဗမာရုပ်တည်ပဲเนาะကိုဆက်ဆင်မှုကြောင့်ကွဲပြားကုန်ကြတာတချို့ဟာလည်းအဲ့ဒါလို့တမိုင်းကြောင်းကအလွန်ရှည်လျားတော့ညမလူမျိုးတွေနဲ့ဆက်နွယ်မှုရှိတယ်ဆိုတာတော့ဒါလက်ခံရမှာပဲ ဲ့တော့ဗုဒ္ဓရဲ့ဥပဒကဆိုမဟာနာမဆိုတာအဲ့တာကွေမြင်းတာကွေမြင်းမျိုးတွေကမဟာနာမသူ့အကြောင်းကိုပြောကြတာမဟာနာမကကပိလဝမြို့မှာဝေဖွားတဲ့တာကွေဝင်တူပဲမြတ်စွာဘုရားနဲ့ညီကိုဝမ်းခွဲတော်တယ်အဲ့တော့ကမြတ်စွာဘုရားရဲ့ခမီးတော်နဲ့မဲတော်အားလုံးသိကြလိမ့်မယ်ခမီးတော်ကသုတ်တော်ရဏမဲတော်ကမဟာပါယဒေဝီဆိုပြီးတော့အဲ့မှာသုတ်တော်ရဏနဲ့ညီကိုတွေကအားလုံးပေါင်းလိုက်ရင်တို့ကညီကိုက9ယောက်နှမက2ယောက်ရှိတယ်ဘုရားမျိုးလို့ဆိုပါလို့နော်ဒီဘုရားဘာသာဘုရားကကောင်းကင်အဆင်းလာတဲ့ခေါမဟုတ်ဘူးတခြားဘာသာတွေနဲ့မတူလူသားတွေကနေပြီးတော့ဖះလို့ပြောတာတော့ဂေါလို့ပြောတာမဟုတ်ဘူးဖះဆိုတဲ့အဓိပ္ပာယ်ကဝရမြင့်မြတ်သူတို့အဓိပ္ပာယ်ရတယ်နော်ဝရဆိုတာအနေလားအတိညာရှိတဲ့ပုဂ္ဂိုလ်မြင့်မြတ်သူဆိုတဲ့အဓိပ္ပာယ်တခြားဘာသာတွေကတော့ဂေါဆိုတာကောင်းကင်ဘူးဂေါကိုသူတွေတွေ့ရလားဆိုတော့ဘူးမှမတွေ့ရကောင်းကင်ဘုံကဂေါပဲထားအာအတာထားဒီကြီးဘောကောရောတွေ့ရရလားတကယ်ရတော့လူတွေဟာနတ်ကိုကိုွယ်တဲ့ဘာသာပဲကိုကိုွယ်နေကြတာကောင်းကင်ဘုံကနတ်ကိုကိုွယ်တာနဲ့ရေပြင်းဘုံကနတ်ကိုကိုွယ်တာဒါသေချာစဉ်းစားတဲ့ပုဂ္ဂိုလ်တိုင်းဒါလက်ခံရမှာနော်လက်ခံတိုင်းခေါ်ဆိုတာနတ်ပဲအဲ့ဒီခေါ်နဲ့တရားစကားပြောလို့ရလားဆိုသူကပြောလို့မရဘသူနဲ့ဆက်ရကောင်းကင်ဘုံကောကြတော့တမန်တော်နဲ့တမန်တော်ကပြောတာကိုဝယ်လက်ခံပြီးတော့နေကြတာလေမြေပြင်ကနတ်ရောလက်ကိုယ်တိုင်စကားပြောရတာနတ်ကတော့ပြောတာယုံရတာပဲနော်ဘဝပြေးမှာနတ်ကတော့ရှိတယ်မြေပြင်ကနတ်ကလည်းနတ်ကတော့ပြောတာယုံရတယ်ကိုယ်တိုင်နတ်နဲ့စကားပြောလို့မရဘူးအဲ့တော့သူတို့ကတဆင့်ကန်နေခုဘုရားဘာသာဖះကြတော့တကယ်သူတော်စင်ပုဂ္ဂိုလ်မြတ်လူသားတယောက်လူသားတော့တာမန်လူသားတော့မဟုတ်ဘူးထူချားမြင့်မြတ်တဲ့စိတ်နေသဘောတော့မြင့်မြတ်ပြီးတော့ရုပ်ဆင်းကစားပြီးတာမန်ပုဂ္ဂိုလ်မျိုးမဟုတ်ပဲနဲ့ထူချားတဲ့ပုဂ္ဂိုလ်တို့လောကမှာတခါဟီးရိုးဆိုတာလောကမှာပေါ်တတ်တယ်လေတာမန်လူတွေနဲ့မတူတာလူတော့လူပဲအတိုင်းပဲလူချင်းမတူတာလေအများကြီးပဲပညာရှင်ထက်ထားတွေလည်းတယောက်နဲ့တယောက်တူတာမှမဟုတ်တာသစ္စာဘုရားကျတော့ပညာရည်လက်ထက်တဲ့အရေးချင်းနေအလုံးနဲ့ပြည့်စုံဒါမို့သူကတိုင်းလေ့ကျင့်လာခဲ့တဲ့ဘဝပေါင်းကလည်းအမတန်မှများတယ်အဲ့တော့သစ္စာဘုရားကဘုရဘသာရိကိုးကွယ်နေတဲ့ဗုဒ္ဓဆိုတာတာကဝိမင်းမျိုးတဲ့မှာကပိလဝမျိုးသုဒ္ဓရဏမင်းကြီးနဲ့မာယာဒေဝီတို့ရဲ့ဝမ်းမှာလူသားတယောက်ဝိဖာလာခဲ့တယ်ဝိပါလာအနသုတ်တော်ရဏမှာညီ၄ယောက်ရှိတယ်သုတ်တော်ရဏဆိုတဲ့အဓိပ္ပာယ်ကသုဒ္ဓဩဒနာစင်ကြယ်သောထမင်းရှိသူဆိုတဲ့အဓိပ္ပာယ်ရတယ်ဩဒနာဆိုတာထမင်းထမင်းကအရေးကြီးတယ်မို့လားကားရှိနေမယ်ထမင်းမရှိရင်ဘယ်လိုလုပ်သုတ်တော်ရဏစင်ကြယ်သောထမင်းရှိသူအဲ့တော့သူညီတွေကြတော့နာမည်တွေစင်စင်လေးတွေသူကပေးထားတယ်။ဩရဏဆိုတဲ့နာမည်လေးတွေနဲ့ထည့်ပြီးတော့ပေးထားတယ်။သုတ္တရဏရဲ့နောက်ညီကဘာလို့ဆို?တက်ကောဒနာတက်ကဥရဏစွမ်းနိုင်သောထမင်းရှိသူ။နောက်တစ်ခါသုတ်ကောဒနာသုတ်ကဩရဏဖြူစင်သောထမင်းရှိသူ။နောက်တစ်ခုကဒေါတောဒနာဓာတ်ချိုက်တဲ့ဒေါတောဒနာဩရဏကြတော့ဓာရိနဲ့ဒေါတောဒနာဆိုတော့ဒေါတာဆိုတာဆေးရပြီးတော့ဆေးကြောအတန့်ဆင်ရပြီးတော့ထမင်းရှိသူနောက်တစ်ခုကတော့အမိဒေါဒနာအမိတာဩရဏနော်မနိုင်ရှင်လောက်အောင်ထူးခြားတဲ့ထမင်းရှိသူလို့ဩရဏနာမည်နဲ့ညီကိုလေးယောက်အရိခေက၅ယောက်အလုံးပေါင်းလိုက်တော့၅ယောက်နမနှစ်ယောက်ရဲ့နာမည်ကတော့ဗါရီတော့ဆို အမိတာရဲ့ပါဠိတာရဲ့ကလားဇကာရီနည်းနည်းချီချီအဲ့နာမည်တွေနဲ့တွေ့တယ်နော်ခဏိခိလေကလားဇကာရီကသတ်ဆင်းတဲ့အဲ့ဒီနာမည်ခဏိတွေလည်းမှဲ့တော့မယ်အမိတာနဲ့ပါဠိတာအလုံးကြီးကိုမောင်နှမ9ယောက်အခုမဟာနာမဆိုတာရသော်ဗျာတော့အလုံးသိတဲ့အတိုင်းသုတ်တော်ရဏမင်းကြီးရဲ့သားမဟာနာမဆိုတာတော့ဘုသူရဲ့သားတော်လို့ဆိုရင်တော့တတ္တိယသုတ်ကောဒနာရဲ့သားဖြစ်တယ်သူတို့ကညီကိုနှစ်ယောက်မဟာနာမရဲ့အနုရုဒ္ဓရဲ့ညီကိုနှစ်ယောက်ဖြစ်တယ်နောက်ရှင်အနန္ဒနော်ရသော်ဗျာတဲ့လားလောက်ပဲချီတယ်ရသော်ဗျာနဲ့တွေ့ချင်းတရားနာပြီးတော့သူကတတ္တဝံဖြစ်သွားတယ်မဟာနာမနောက်ကြတော့သူတကရာကအဆင့်ရောက်တယ်ပေါ့ဘာသာရေးအဆင့်မှာအဲ့လိုသွားတယ်အဲ့တော့သူဟာနောက်ပိုင်းမှာသူအုပ်ချုပ်လာတယ်အဲ့တော့တခါမှသူတို့မှာဘာပြဿနာဖြစ်လာတော့ဆိုကာတိတိုင်းကောသရတိုင်းကိုအုပ်စိုးတဲ့ပတိနေရီကောသရမင်းကြီးကသူကမောနတော့ခေါ်တယ်မနာကိမနာအဂရိဘင်သူတူတဲ့အုပ်စုကခုနလိုဘသူနဲ့မှတိုင်ပင်စရာမလိုဘူးသူကအာလာပါဘင်းအစ်စနေနဲ့အုပ်အဲ့တော့သူကဖယားနဲ့အမျိုးတော်ကျင်တော့မလုပ်တော့ဆိုတာဂေဝင်ဒီကပိလုကိုလှမ်းပြီးတော့သူတို့သမီးလောင်းတောင်းတယ်ပေါ့နော်ဖယားနဲ့အမျိုးတော်ကျင်တော့သူတို့သမီးတောင်းတယ်တောင်းတဲ့အခါကျတော့မပေးပဲလည်းမနေရဘူးဘာလို့ဆိုဟိုကအင်အားကြီးတယ်အင်အားကြီးတယ်မပေးပဲမနေရတော့ပေးရအဲ့တော့သူတို့တိုင်ပင်ဆွေးနွေးကြတယ်ဘယ်လိုလုပ်ကြမလဲသူတို့အမျိုးကိုသူများမပေးဘူးအမျိုးဆောင်နေအဲ့တိုက်ဝင်နေရနော်မျိုးဆောင်အခုလေအိန္ဒိယမှာတိတိချာချာတော့မသိဘူးနော်အိန္ဒိယမှာဆောင်းရသည်ဆိုလို့ရှိရင်ဆောင်းခိုးဖို့တိဘက်လူမျိုးတွေဆင်းလာကြတယ်။အဲ့တိဘက်တွေကအများကြီးပဲအိန္ဒိယရောက်လာတယ်။ဒါပေမဲ့တိဘက်အမျိုးသမီးတွေကအိန္ဒိယလူမျိုးတွေနဲ့အိမ်တော်ကြတယ်လို့မရှိဘူး။အိမ်တော်ကြတယ်လို့မရှိဘူးတဲ့။မကြဘူးနော်။တွေ့လည်းမတွေ့ခဲ့ဘူး။အဲ့တန်ကပင်တွေကလည်းသူများနဲ့အိမ်တော်မကြဘူးသူတို့က။ကိုမျိုးကိုထိမ့်သိမ့်နေ။ကိုအချင်းချင်းပဲ။သူများမျိုးရိုးသူတို့ကတန့်ထားတယ်ပေါ့နော်အိန္ဒိယမှာအဲ့ဒီမျိုးရိုးလိုက်တာတော့ရှိပါဇန်နေဇန်မြင့်ကြရင်တော့သူတို့ကချစ်ကြပြဿနာတက်တယ်အိန္ဒိယဘာပြိမာသာဆက်မရှိတာကံကောင်းနေတာပေါ့တို့ဆိုခွဲခြားဆက်ဆံမှုတွေဒါများတယ်အဲ့တော့သူတို့သမီးလောင်းလန်တောင်းတဲ့အခါကျတော့တိုင်ပင်ဆွေးနွေးတော့မဟာနာမအကျံမဟာနာမအကျံပေးလိုက်တယ်သူ့သမီးတယောက်ရှိတယ်ပေါ့သူ့သမီးဆိုပေမဲ့အမေကသူ့အိမ်မှာသူ့ရဲ့ဂျွန်မလို့ခေါ်တာမရှိရဂျွန်စနစ်ရှိတာနာဂမုံတာဆိုတော့ဂျွန်မလေသူကရုပ်ချောတယ်အဲ့တော့မဟာနာမမင်းကြီးကရရှိကြတော့အဲ့ဂျွန်မနဲ့ရထားတဲ့သမီးလေးကဝါသဘခတ္တိယလို့ခေါ်တယ်ရုပ်ချောတယ်အဲ့ဒါပေးမယ်ပေါ့ဟိုကောသရမင်းကြီးကလည်းပါတယ်တော့ကြတော့အမျိုးမစစ်တာတွေငါပေးနေရင်ခက်လိမ့်မယ်မင်းတို့သေချာဂိူးဆိုင်ခဲ့သူ့အဖေနဲ့ထမင်းတူတူစားမှရှုလက်ခံလို့ဆိုပြီးလွတ်လိုက်တယ်အဲ့ကြတော့လေဒီကဟန်ဆောင်ပန်းဆောင်ဟောတော်တော်လုတ်တယ်လူတွေကနော်ထမင်းတူတူစားတယ်ဆိုတာကိုဒီသတင်းရထားတဲ့အခါကျတော့ထမင်းမွေးကြီးပြင်မဟာနာမဖခင်ကထိုင်ပြီးတော့ထမင်းမွေးမှာထိုင်ပြီးတော့လက်၌အဲ့ကြတော့သမီးလာလေးအဖေနဲ့တူတူစားရအောင်ဟိုဝါသဘခတိယကလာထိုင်တယ်မှန်တူတူမစားဘူးနော်အဲ့ဒီထိုင်တဲ့အချိန်မှာမင်းချင်းတယောက်ကစားလေးတစ်ဆောင်ယူလာပြီးတော့အရှင်မင်းကြီးဒီမဲ့အရေးကြီးတဲ့စားလာပါလေလက်ထဲထည့်လိုက်ကဲသမီးစားနဲ့အဖေကိစ္စရှိတယ်ဆိုထားဝါစာဟောလာကြည့်တဲ့လူတွေဟုတ်တယ်သူဖေနဲ့သူမင်းတူတူစားတယ်လို့သတ်မှတ်ပြီးတော့ အဲ့ဒါသူတို့လှဲလိုက်တဲ့သူတို့အောင်သွားတယ်ပေါ့နော်ကောသရမင်းကြီးကသဘောကျပြီးယူသွားတယ်အဲ့သဘောကျပြီးယူသွားတဲ့ဝါသဘာခတ္တိယကမွေးတဲ့မင်းသားကဝိတ္တုပါလို့ခေါ်တယ်နောက်ဆုံးတိုင်ဝင်မင်းကြီးကိုတတ်တာသူပဲတိုင်ဝင်လူမျိုးတွေနောက်ပိုင်းကျတတ်ပြစ်တယ်စိတ်နာလို့အဲ့တော့ခွဲခြားဆက်ဆံမှုအားကြည့်လို့ရှိရင်လည်းစိတ်နာလက်တယ်တစ်ဖက်ကတော့အဲ့ဆက်လုံးနေတော့အကုန်မပြောတော့ဘူးเนาะနောက်ဆက်သိမ့်တယ်လို့သိမ့်သွားတော့ဆိုဝိတ္တရူပါဆွေမျိုးဆွေတွေမျိုးတွေစီရွယ်ရောက်တော့သွားလေးလာကြည့်တာပေါ့သူကလည်းဟိုမှာယာရုတွေစစ်သူကြီးယာရုထီအောင်ပေးထားတယ်ဖခင်ရဲ့အမျိုးဆိုပြီးတော့မဟာနာမရဲ့သားတော့ဟုတ်တာပေါ့တမီးတော့ဟုတ်တာပေါ့တချမ်းပေါ့အမေဘက်ကမဟုတ်ဘူးအဖေဘက်ကတော့အမျိုးအစ်တယ်အဲ့တချမ်းနဲ့ပေးထားတယ်ကောသရမင်းကြီးကသူ့ကိုစစ်သူကြီးရာထူးထီအောင်ပေးထားတယ်တေနာပတိချုပ်ဆိုအဲ့မှာသူကဆွေတွေမျိုးတွေတွားပြီးတော့ဆုံတဲ့အခါသူ့ကိုရှစ်ခိုးမဲ့လူတယောက်မှမရှိဘူးသူအကြီးပဲရှစ်ခိုးရတယ်လားတမရတယ်အကုန်လုံးသူ့ရဲ့ငယ်တဲ့ဟာတွေတော့လှုပ်လိုက်တယ်သူ့ရဲ့ကြီးတဲ့လူတွေကပဲသူ့ကိုအဲ့ခံလိုက်အဲ့ခံရင်ကအူသူတို့နောက်ဆုံးမှဘာလုပ်တော့ဆိုရင်အဲ့ဒီဝိတ္တုပါထိုင်သွားတဲ့နေရာကိုကျုံမလုတဲ့ပုဂ္ဂိုလ်ကဆဲပြီးတော့ဒါဝါသဘခတ္တိယကျုံမသာထိုင်သွားတဲ့နေရာဆိုပြီးတော့ဆေးကြောတုတ်တင်တာလက်နဲ့မေးလို့ပြန်လာတဲ့စစ်သားတယောက်ကကြားသွားကြားသွားတော့ဟာဝါသဘခတ္တိယကျုံမဆိုပါလားဝိရဒုကလည်းကျုံမသာဆိုပါလားအမျိုးမစစ်ဘူးဆိုသူတို့ခေတ်ကအမျိုးဝတ်သိတံမို့ထားတာနော်အဲ့ဒါကပြန်သွားတော့ဝိရဒုပါနာကြီးသွားရသော်ဗျာလည်းတက်တော်80ရောက်ကောသရမင်းကြီးလည်းတက်တော်80ဖះနဲ့သူကအသက်တူတူပဲကောသရမင်းနဲ့မြတ်စွာဘုရားနဲ့အသက်တူအဲ့ဒီအသက်80ပြည့်တဲ့အချိန်မှာအသက်80ရဲ့ရောက်တဲ့အချိန်မြတ်စွာဘုရားလည်းအသက်80ဖြစ်နေပြီအဲ့ဒီအချိန်မှာမဟာနာမမင်းကအဲ့ဒီတောကပိလောကမှာသူအုပ်ဆိုးတာအဲ့ဒီမှာဝိတ္တုပါကအခဲမကြေဖေအနိပြဿနာဖြစ်တုံးဆိုကောသရမင်းကြီးကမြတ်စွာဘုရားကိုသွားတွေးပြီးတော့စကားတွေအာရပါရပြောတာအဲ့ဒီပြောတဲ့အချိန်မှာကောသရမင်းကြီးပေါ်မှာနာချီးထားတဲ့စစ်သူကြီးကသူ့ရဲ့ဦးလေးဖြစ်တဲ့ဗန္ဓုလာကိုစစ်သူကောသရမင်းကြီးကတပ်ပြစ်လိုက်တာအဲ့ဒါအတွက်အခဲမကြေဘူးဒီကကာရယနာဆိုရယ်စစ်သူကြီးကသူ့လက်ထဲမှာမင်းမြောက်တစား၅ဝါထည့်ပြီးတော့ကောသရမင်းကြီးကသူတယောက်တည်းဖះနဲ့တော့တွေ့တာဖះနဲ့စကားကောင်းနေတဲ့အချိန်မှာအဲ့ဒီစစ်သူကြီးကအာဏာသိမ်းလိုက်အာဏာသိမ်းပြီးတော့ဝိတ္တုပကိုပြောတာမင်းသားပြန်ညမယ်ဆိုတော့အဲသူခပြီးတော်ကြီးရောခပြီးတော်ကြီးမမေးမနေနဲ့မင်းသားတိုင်းပြည်အုပ်ချုပ်မင်းလုံးမလားမလုပ်ဘူးလားဆိုတော့ဟိုကလေခေါင်းငိမ့်လိုက်တော့အဲ့ဒါနဲ့တိုင်းပြည်ပြန်သွားကြသူတို့အာဏာသိမ်းလိုက်တယ်အဲ့တော့ဒီပြင်းကြီးကအသက်ကလည်း80ရှိနေပြီသူ့အတွက်မြင်းတစ်စီးနဲ့အမျိုးသမီးတစ်ယောက်ပဲခြံထားခဲ့တယ်ခြံထားသူတို့တက်ကြီးခောက်ပြီးပြန်သွားကြအဲ့ဒီမှာအလားသိခါကောသရပြင်းကြီးကပြင်းမှန်းပြီးတော့အစားတသက်ရဲ့အကူအညီနဲ့ပြန်တိုက်မယ်ဆိုပြီးတော့ရာဇဂျိုသွားတာပြင်းမှန်းပြီးတော့မြို့ပြင်မှာပဲညအိမ်ရန်ဆုံးသွားတာအဇလန်အဲ့လိုနော်ဆုံးသွားတယ်သောတော်ဝိတ္တုပါခဏအခဲမကြေတော့တိုင်ကိုမင်းတွေကိုတတ်မယ်ဆိုပြီးတော့လာပထမတစ်ကြိမ်ဒုတိယတစ်ကြိမ်ဖះနဲ့တွေ့တော့ပြန်လှည့်သွားတယ်နောက်ဆုံးတတိယတစ်ကြိမ်တော့ဖះနဲ့မတွေ့ဘူးဖះလည်းအသက်80ရှိနေပြီတိုင်ကိဝင်းတွေကိုကျူးကျော်စစ်ပွဲဆင်းနေပြီတိုင်ကိဝင်းတွေအကုန်တတ်ပြစ်တာအများကြီးပဲသေသွားတယ်တိုင်ကိဝင်းမင်းတွေကိုတတ်တာအဲ့ဒါခဏခွဲခြားဆက်ဆက်မှုရဲ့အကျိုးဆက်လို့လည်းပြောနိုင်တယ်တနည်းအားဖြင့်တော့တိုင်ကိဝင်းမင်းတွေရဲ့အတိတ်ဘဝကလောက်ခဲ့တဲ့အကုသိုလ်ဆိုတာလည်းပါတယ်ပေါ့နော်တက္ကဝိနေတော်တော်သေသွားတယ်အဲ့ဒီကနေပြီးတချို့ဗမာပြည်ပဲရောက်လာတယ်ထွက်ပြေးတယ်လို့ဘာလို့ဒီအမိုင်းကအဲ့လိုဆက်တယ်နောက်ဝိတ္တုပါကတတ်ဖြတ်ပြီးသူကမဟာနာမကျတော့သူနဲ့အဘိုးတော်တာသူ့အမေရဲ့အဖေကိုအဲ့တော့မဟာနာမကျတော့အသက်ဘူးဒါပေမဲ့ခေါ်သွားတယ်သူ့အဖိုးလမ်းရောက်တဲ့အခါကျတော့ ထမင်းစားမယ်ဆိုဝိရတုပါအဖိုးခေါ်လိုက်ထမင်းတူတူစားမယ်ဆိုဘုရားမဟာနာမဘုရင်ကြီးကဒီသူ့တားလို့ဆိုပေမဲ့သူသမီးကမွေးတာဖြစ်ပေမဲ့လို့သူကဇက်ချင်းခွဲထားတာဆိုဘယ်တော့မှတူတူမစားဘူးအသေးပဲခံမယ်အဲ့တော့သူကဘာလုပ်လို့ဆိုရေချိုးလိုက်အောင်ပဲဆိုပြီးတော့ရေအိမ်ထဲမှာဆင်းပြီးရေချိုးရင်းကငုံရင်းကနေပျောက်သွားလိုက်ရှာမတွေ့တော့အဲ့ဒါမဟာနာမရဲ့ဇလံအဲ့မှာဆုံးသွားပြီနော်မဟာနာမဇလံသူ့နောက်ဆုံးပိတ်ဘဝအဲ့ဒီမှာဆုံးသက်သွားမဟာနာမဘာအဲ့တော့ဒီကြားထဲမှာသူနဲ့ပတ်သက်တဲ့တုတ်တန်လေးတွေမေတ္တာမစိတ်ဝင်စားစရာကောင်းတယ်ပေါ့နော်အဲ့ဒီတုတ်တန်လေးတွေကိုမှတ်သားဖို့လို့သူသက်ရှိတင်ရှားချိန်ခါကာလတုန်းကရသော်ဘုရားစီသွားရသော်ဘုရားစီရောက်တဲ့အခါမှာသူလျှောက်တယ်တခါတော့ကသူကပိလောမြို့ရသော်ဘုရားဒီကြောင်ကြောင်းမှသတင်းသုံးနေတဲ့အချိန်ဘုရားစီရောက်တော့သူကလျှောက်တယ်အရှင်ဘုရားတဲ့အခုကပိလောကမြို့ကအမတန်မှလူစီကားနေတယ်တဲ့စီကားတယ်လမ်းတွေကလည်းပဲကျင်းတယ်ရှေးအောင်မြို့တွေဆိုလန်းနေရကျင်းတပီတော့ကြောင်းကနေပြီးတော့ညနေမြို့ထဲပြန်သွားတဲ့အခါပြရတယ်လွတ်လာတဲ့ဆင်းနဲ့လည်းတိုးမိတယ်လွတ်လာတဲ့မြင်းနဲ့လည်းတိုးမိတယ်တခါတလေထိတ်မရတဲ့ယထာနဲ့လည်းတိုးမိတယ်အရမူးလာတဲ့ကောင်နဲ့လည်းတိုးမိရတယ်ပေါ့အန်ရီရီလှဲရီနဲ့လည်းလမ်းကြားထဲမှာဆုံးမိတယ်ပေါ့အဲ့ဒီအချိန်မှာတပီတော့ရသော်ဘုရားကိုအာယုံပြုလို့မရဘူးတဲ့ဘုရားကုံကိုအာယုံပြုလို့မရဘူးတပည့်တော်အဲ့ဒီအချိန်မှာဆိုလို့ရှင်လွတ်သွားတယ်ပေါ့ဒါလူဘယ်သူပဲဖြစ်ဖြစ်ဒီလိုပဲဖြစ်မှာအန္တရာယ်နဲ့ကြုံလာတဲ့အချိန်မှာမေ့သွားတယ်နော်အဲ့တော့သူကစဉ်းစားတယ်ရသော်ဘုရားကိုလျှောက်တယ်တပည့်တော်အဲ့ဒီအချိန်လေးများငါတည်သွားလို့ရှင်ငါကောင်းအမှုကြီးရောက်မှာမဟုတ်ဘူးသူကအဲ့လိုစဉ်းစားမိတယ်အဲ့ဒီအချိန်မှာသူစိုးရိမ်စိတ်တွေနဲ့ကြောက်လန့်စိတ်တွေနဲ့တည်သွားလို့ရှင်သူကောင်းတဲ့သူတွေရောက်မှာမဟုတ်ဘူးကောင်းသောတည်ခြင်းဖြစ်မှာမဟုတ်ဘူးသူရဲ့တမလွန်ဘဝကကောင်းမှာမဟုတ်ဘူးလို့မြတ်စွာဘုရားလျှောက်တဲ့အခါကျတော့မြတ်စွာဘုရားမဟာနာမအမေမကြောက်ပါနဲ့တဲ့မစိုးရိမ်ပါနဲ့ဘာကြောင့်လို့ဆိုလို့ရှင်မင်းမာတဲ့တရားနဲ့မင်းရဲ့စိတ်ကိုနှစ်ပေါင်းများစွာတရားနဲ့ထုံထားတယ်တရားနဲ့ထုံမွန်းထားတယ်သီလနဲ့ထုံမွန်းထားတယ်သုတ္တဆိုရယ်ဘောသုတ္တတွေနဲ့ထုံမွန်းထားတယ်တရားဓမ္မတွေနာပြီးတော့ထုံမွန်းထားတယ်စာကလို့ခေါ်တဲ့ဒီဝန္တို့အိမစ္စရိယအကင်းတဲ့စိတ်တွေနဲ့ထုံမွန်းထားတယ်အသိပညာနဲ့ထုံမွန်းထားတယ်ဆိုလိုတာတတ္တသီလသုတ္တစာကပညာလို့ဆိုတာအရင်ချင်းကောင်းနေပေါ့နော်အရင်ချင်းကောင်းနေသီလနဲ့ထုံတယ်ဆိုတာဘာလို့ပြောတာတော့ဆိုသူကိုချင်းသီလထိမ့်သိဆော့ချော့တယ်ငါးပါးသီလလုံနေအမြဲလုံပြီးသူကသူကျင့်နှက်လောက်အောင်ဖြစ်တယ်သူစိတ်ဟာငါးပါးသီလသူလုံနေဆိုတာကိုစိတ်ထဲမှာအားပါရှိတယ်တတားနဲ့ထုံမှန်းတယ်ဆိုတာသူဖျားကိုကြီးညိုတယ်တရားကိုကြီးညိုတယ်ဆိုတာသူကြီးညိုတဲ့စိတ်တွေနဲ့သူစိတ်ဟာထုံမှန်းတာနော်သုတဆိုတာသူတရားနာတယ်တရားနဲ့ပတ်သက်တဲ့ဘုသူတတွေရှိတယ်အဲ့ဒါညင်းသူစိတ်ထုံမှန်းတာစာကဆိုတာသူဟာပေးရကျွေးရမယ့်အရာမျိုးတွေမှာဘယ်တော့မှတွန့်တိုတာမလုပ်ဘူးမစ္စရိယမရှိဘူးတွန့်တိုမှုမရှိဘူးအဲ့တွန့်တိုမှုမရှိတာနဲ့သူဟာနေထိုင်လာရတာဆိုစာကနဲ့ထုံမှန်းပညာဆိုတာဘာလို့ဆိုလောကကြီးမှာဘယ်အရာမှမမြဲဘူးအလုံးတစ်နေ့ကြလို့ရှိရင်ဒီအဆုံးသက်သွားကြမှာပဲဘယ်သူမှမမြဲဘူးဆိုတဲ့သဘာဝတရားတွေသင်္ခါရတရားဆိုတာဘယ်တော့မှမမြဲဘူးပြောင်းလဲနေတာလားဖြစ်တယ်ဆိုတာအဲ့ဒီအသိပညာနဲ့လဲထုံမွန်းထားတယ်ဒါကြောင့်သူစိတ်ဟာတာမန်ဒုစရိုက်တွေနဲ့ရောထွေးနေတဲ့စိတ်မျိုးမဟုတ်ပဲနဲ့တရားဆိုတဲ့ယုံကြည်မှုတွေသူရင်ထဲမှာအပြည့်သီလဆိုတဲ့ကိုကျင့်တရားတွေနော်သုတဆိုတဲ့တရားဓမ္မဘောဓုတတွေစာကလို့ဆိုတဲ့လူမှုတမ်းမှုပေးကမ်းရရုံမှုတွေ ပညာလို့ဆိုရဲဘယ်ရာမှမမြဲဘူးအလုံးဟာကိုဖြစ်ခြင်းနဲ့မဖြစ်ဘူးဆိုရဲဒီအသိဉာဏ်တွေနဲ့ထုံမွန်းထားအဲ့တော့အဲ့ဒီအသိဉာဏ်တွေနဲ့ထုံမွန်းထားတဲ့စိတ်ဟာတဲ့ဘယ်တော့မှအောက်ဘူးမဆွဲပါဘူးတဲ့အပေါ်ပဲတက်သွားမှာပါဆိုပြီးမြတ်စွာဘုရားဥပမာလေးနဲ့ဟောတယ်ဥပမာမဲတဲ့ထောပတ်အိုးပဲဖြစ်ဖြစ်စီအိုးပဲဖြစ်ဖြစ်မြေအိုးထဲမှာထောပတ်တွေထည့်တာမဲ့စီတွေထည့်တာမဲ့အဲ့ဒီအိုးကိုမြုပ်ပြီးတော့ရှည်ထဲမှာခွဲမယ်ဆိုလို့ရှိရင်အိုးချမ်းကွဲတွေကတော့အောက်ကျသွားမှာပဲစီတို့ထောပတ်တို့ကတော့အပေါ်တက်လာမှာပဲအဲ့ဒါလိုပဲမင်းရဲ့မုံမြတဲ့စိတ်ဓာတ်တွေကတော့အပေါ်ပဲရောက်လာမှာပါအောက်ကိုမဆွဲပါဘူးဆိုလိုတာအပယ်မကြပါဘူးလို့အစ္စောဘုရားပြောတယ်နော်ဒီခန္ဓာကိုယ်ကြီးကတော့တဲ့သိတယ်ဆိုရင်အလုံးသိကြတာပေါ့ရှံကွာလူတွေဆိုပဲပို့ရှေးဝေးပို့ပါလို့တော့မိသကျူဆက်တဲ့ထက်ပြားဖြစ်သွားနော်ဒါခန္ဓာကိုယ်ရဲ့ရုပ်ခန္ဓာရဲ့အဆုံးသက်ကတာပဲအဲ့လိုမဟုတ်ဘူးမြုပ်တယ်ဆိုလို့ရှိရင်တော့ပိုးကောင်တွေစားမယ်ဆွေးမယ်ရိုးစုဖြစ်မယ်နောက်ပိုင်းကျဒီခန္ဓာကိုယ်ကြီးကတော့ဒီတိုင်းသွားမှာပဲအဲ့တော့ပိုးစားမယ်လို့ဒီမြုပ်အယိုးချမ်းမယ်မိသကျူရင်လည်းပြားပဲဖြစ်သွားမယ်သို့တော့လှုပ်ထားတဲ့ကုသိုလ်ကောင်းမှုလေးတွေကတော့ထောပတ်အိုးတွေကထောပတ်တွေလိုပဲအပေါ်တက်သွားမှာပါကောင်းတဲ့ဘုံရောက်သွားမှာပါလို့ဒီလိုပြောလို့မြဲတယ်လို့ပြောတာမဟုတ်ဘူးအကြောင်းအနေနဲ့မြတ်စွာဘုရားဟောတာနော်အကြောင်းအနေနဲ့ဟောတာအဲ့တော့ယုတ်ခန္ဓာကိုကြီးကတော့အဲဒီလိုပဲဆုံးရှုံးပျက်စီးသွားမှာပဲတဒါသီလသုဒ္ဓစာကပညာလို့ဆိုတဲ့ဒီရည်ချင်းနေနဲ့ကိုယ့်ဘဝကိုထုံမွန်းထားမယ်ဆိုလို့ရှိရင်အဲ့ဒီထုံမွန်းထားတဲ့စိတ်တွေကဘဝကောင်းတစ်ခုဖန်တီးလိုက်မယ်ဖန်တီးပြီမယ်အပေါ်ကိုရောက်သွားမယ်မြတ်စွာဘုရားအဲ့ဒါလို့ခေါ်ပြီးတော့မကြောက်ပါနဲ့ဒီစိတ်တွေရှိနေလို့ရှင်လူစရာမသေးတဲ့လူတော့မရှိဘူးသေမှာပဲဒါပေမဲ့လို့သိရတာဟာအရှုံးမရှိဘူးဆိုလိုတာကလူဘဝကသေပြီးတော့နတ်ဖြစ်တဲ့ဆိုရင်မြေအိုးခွဲပြီးတော့ရွှေအိုးရလိုက်တာနဲ့အတူတူပဲလူနဲ့လူဘဝနဲ့နတ်ဘဝဆိုတာအများကြီးกว่าခြားတယ်ပေါ့နော်အဲကြောင့်မြေအိုးခွဲပြီးတော့ရွှေအိုးရလိုက်သလိုပဲအရှုံးမရှိဘူးအမြတ်လူဘဝသေးပြီးတရိစ္ဆာန်ဘဝရောက်ရင်တော့ရှုံးတာပေါ့ငရဲကြသွားလဲရှုံးတာပဲပြိတ္တာဖြစ်လဲရှုံးတာနော်အဲ့တော့အရှုံးမရှိအောင်ကဘာလို့ဆိုရင်ခုနပြောတဲ့ကိုယ်ရင်ထဲနှလုံးထဲမှာရှိတဲ့သူတော်ကောင်းစိတ်တတ်တဲ့ဟာဒါအရှုံးမရှိဘူးဒါကိုသတိထားပြီးတော့ဟိုထိမ့်သိမ့်ဆောင်ဆောင်အောင်မှာဖြစ်တယ်ဆိုတော့ဒါကိုဟောတာနော်ညဆောဗျာအဲ့ဒီမှာနောက်တစ်ခါမှလည်းပဲအဲ့ဒီစကားမျိုးရှောက်ဖူးတယ်သူဟာတဲ့ခုနမြို့ထဲပြန်ဝင်တဲ့အခါမှာစင်စိုးတွေမြင်းစိုးတွေနဲ့တွေ့တဲ့အခါမှာသူဖျားကိုအာရုံမပြုတ်နိုင်ဘူးတရားကိုအာရုံမပြုတ်နိုင်ဘူးလွတ်သွားတယ်အဲ့ဒီချိန်မှာသိလို့ရှိရင်သူဘယ်လိုများနေမလဲမကောင်းတဲ့စိတ်နဲ့သိသွားရင်သူကောင်းရင်သူဒီရောက်ပါမလားလို့ဆိုမြတ်စွာဘုရားဘာဟောတော်ဆိုအဲ့ကြအဲ့ဒီသုတ်တံမှာတော့မကြောက်ပါနဲ့တဲ့ဒီရိယသူရောစင်နေရဲ့တောတပံဆိုတာသူကဘယ်လိုအနေထားရှိတုံးဆိုမြတ်စွာဘုရားအပေါ်မှာနှစ်နှစ်ကာလယုံကြည်တဲ့ပညာနဲ့ယုံကြည်တဲ့တရားတရားပညာရှိတဲ့တရားသူကရှိတယ်တရားအပေါ်မှာနှစ်နှစ်ကာလယုံကြည်တဲ့ပညာပါတဲ့တရားတန်ခါအပေါ်မှာနှစ်နှစ်ကာလယုံကြည်တဲ့ပညာပါတဲ့တရားရှိတယ်ငါးပါးသီလလုံးတယ်အဲ့ဒီအည်ချင်းလေရနဲ့ပြည့်စုံတဲ့သောတပန်ပုဂ္ဂိုလ်ရဲ့စိတ်ဟာတဲ့ဘယ်ကူမှလွဲချော်ပြီးတော့မသွားဘူးနိဗ္ဗာန်ကိုပဲဥတည်သွားနေမယ်ဥပမာပါနဲ့တူတော့ဆိုလို့ရှိရင်တဲ့သူကဒီတစ်ပင်ကြီးတစ်ပင်ဟာအရှိဘက်ကိုင်းနေတယ်ဆိုတာအရှိဘက်ကိုင်းနေတဲ့တစ်ပင်တစ်ပင်ကိုခုတ်ဖြတ်လိုက်မယ်ဆိုရင်အဲ့တပည့်ဟာအရှိဘက်ပဲလဲမှာပဲတေးချာသူကိုင်းနေအရှိဘက်ကိုင်းအရှိဘက်ပဲလဲမှာတေးချာတယ်အဲ့ဒါလိုပဲရသော်ဘုရားရဲ့တပည့်တာဝကရရဲ့စိတ်ဓာတ်ဟာနိဗ္ဗာန်ဘက်ကိုကိုင်းနေတာဖြစ်သောကြောင့်နဲ့ဘဝတစ်ခုဆုံးသတ်လိုက်ဒီဘဝဆုံးလိုက်တာနဲ့တပြိုင်နဲ့ကောင်းရသူဒီဘက်ကိုရောက်သွားမှာပဲလို့အဲ့ဒီဥပမာနဲ့ရသော်ဘုရားသူ့ကိုအဘိစကပြောခဲ့တာပြောဒါရှိအဲ့ဒါလို့ ဒါလူအယီချင်းလို့ခေါ်တယ်သောတပန်ဖြစ်ပြီဆိုတဲ့ပုဂ္ဂိုလ်တရားဟာဖះပေါ်မှာယုံကြည်မှုမပြောင်းလဲဘူးတရားနဲ့ပတ်သက်တဲ့ယုံကြည်မှုမပြောင်းလဲဘူးတန်ခါနဲ့ပတ်သက်တဲ့ယုံကြည်မှုမပြောင်းလဲဘူးနောက်ငါးပါးတိလနဲ့ပတ်သက်လို့ရှိရင်အသက်ထက်တန်ဖိုးထားပြီးတော့အသက်လောက်မြန်လို့တာမဟုတ်ဘူးအသက်ထက်မြန်လို့တယ်လို့ဆိုတော့တယ်နော်အသက်နဲ့ငါးပါးတိလနဲ့ဒီနှစ်ခုရွေးချယ်ရမယ်ဆိုရင်အသက်ပဲအသေးခံမယ်ငါးပါးတိလအဖြစ်မခံဘူးဆိုအဲ့ဒါအသက်ထက်ပြန်လို့တယ်လို့ခေါ်တယ်အဲ့ဒါလောက်ထီအောင်တိလမြန်လို့မှုကပြင်းထန်တယ်လို့ဆိုတယ်အဲ့တော့ရိယသူတော်ကောင်းဖြစ်သွားပြီဆိုရင်အဲ့ဒီရေချင်း၄ရက်နဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာဘယ်တော့မှငရဲတို့တရိษံတို့ပြိတ္တာတို့ဆိုတဲ့ပုံတွေကိုမရောက်ဘူးလို့မြတ်စွာဘုရားသူဟောတာဘယ်လိုပဲမေ့နေနေဘယ်လိုပဲခိတ္တခဏလေးမှာဆင်းရဲဒုက္ခတွေကြုံလို့မေ့သွားသွားနောက်ဆုံးမှာအဲ့ဒီပဲရောက်သွားမှာပဲလို့ဆိုလို့ရနော်တေဂဏိကျတော့ဒါကြောင့်မလို့လူတွေဟာတေဂဏိကျမှလုံးလို့ကမရဘူးစောစောကလေးကနေပြီးခုနဒီကိုယ်စိတ်ကိုညွတ်ထားအမြဲတမ်းကောင်းတဲ့ဘက်ကိုအမြဲတမ်းညွတ်နေရညနေမှလှုပ်လို့ရအောင်အဲ့ဒါသိအဲ့ဒါကိုရေးချီးတယ်ပေါ့ချိုးကတေကနေကြမှာဟိုကင်ဒီကင်ဟိုကလှုပ်တာလို့မရဘူးအဲ့လိုကြရင်တော့ဘာလို့ဆိုတော့တေရမှာကြောက်တာကိုလူတိုင်းဟာတေရမှာကြောက်တယ်အဲ့တော့မသေးခင်တည်းကကိုယ်စိတ်တွေကကောင်းတဲ့ဘက်ကိုညွတ်ပြီးကောင်းတဲ့အရေးချင်းတွေရှိနေမယ်ဆိုရင်ဘာမှကြောက်စရာမရှိဘူးလို့ဒီလိုဆိုလို့တယ်အဲ့မှာတခါတော့မဟာနာမဆိုတဲ့ဥပဒေကမြတ်စွာဘုရားနဲ့တွေ့တဲ့အခါရှောက်တယ်ရှင်ဘုရားတဲ့တပည့်တို့ဒီမြတ်စွာဘုရားရဲ့အဆုံးအမကိုသိရှိပြီးဥပဒကတရားအနေနဲ့ဘယ်လိုနေရမလဲတဲ့နေထိုင်တာဘယ်လိုနေရမလဲဆိုသူမေးတဲ့မေးခွန်းလေးတွေကဒီဘုရားဘာသာတွေအတွက်တန်ဖိုးရှိတဲ့မေးခွန်းပေါ့နော်ဘယ်လိုနေရမလို့ဆိုမြတ်စွာဘုရားကမေးမေးခွန်းကောင်းတယ်ဒီလိုမေးတာဟာတော်တော်ကောင်းတယ်မေဖို့ရတာဝမ်းသာတယ်ဆိုပြီးတော့ရသဗျာဖြေတယ်ဘုရားဥပဒကတယောက်ဟာတဲ့ဖျားကုံကိုအာယုပြုနေဖျားကုံကိုနားလဲအောင်ရသဗျာရဲ့အည်ချင်းတွေကိုနားလဲအောင်ဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓအဲ့ဒါဖျားရဲ့ကုံအည်ချင်းလို့ခေါ်တယ်ဒီဖျားမှာဒီကုံအည်ချင်းရှိတာမဟုတ်ဘူးဖျားဆိုတာအဲ့ဒီအည်ချင်းရှိတယ်ဘယ်ဖျားပဲဖြစ်ဖြစ်နော်အရဟံအမသမုဒ္ဒဝိသသရဏသမ္ပနာဆိုရအဲ့ဒီရည်ချင်းတွေကိုသိအောင်လုပ်ပြီးဖះပေါ်မှာနှစ်နှစ်ကယုံကြည်မှုဆိုတာရှိရဖះကုံကိုအာယုံပြုနေတဲ့အချိန်မှာတဲ့ဆိုတော့ပမာရီဆိုရင်တော့ဖះရှိခိုးကြတယ်ပေါ့နော်ဖះရှိခိုးနေတဲ့အချိန်လေးမှာကိုအာယုံစူးစိုက်ပြီးဖះရှိခိုးနေတဲ့အချိန်လေးမှာတဲ့ရာဂဆိုတဲ့တမတဲ့စိတ်လည်းမဖြစ်ဘူးဒေါသဆိုတဲ့မုန်းနေတဲ့စိတ်လည်းမဖြစ်ဘူးမောဟဆိုတဲ့တွေးဝေတာလည်းမဖြစ်ဘူးအဲ့ဒီအချိန်မှာငြိမ့်နေနော်ဒေါသလည်းမဖြစ်ဘူးရာဂလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးမောဟလည်းမဖြစ်ဘူးဒါတွေကအကုသိုလ်တွေကိုအဲ့ဒီအချိန်မှာဒါတွေမဖြစ်ဘူးတဲ့မဖြစ်ရုံနဲ့မကဘူးဖះဆိုတဲ့အာယုံပေါ်မှာစိတ်ဟာတန်တမတ်မတ်ရောက်ရှိပြီးတော့နေတော့သူဟာဘာတွေဖြစ်တုံဆိုဖះဆိုတဲ့အာယုံပေါ်မှာစိတ်ထဲမှာကြည်နူးဝမ်းသာမှုဖြစ်တယ်ကျင်းနဝန္တမှုဖြစ်လို့ပီတိဖြစ်တယ်ပီတိဖြစ်တော့ကိုကာယဟာစိတ်ရောနှလုံးရောအေးချမ်းတယ်ဘုရားရှိခိုးနေတဲ့အချိန်မှာလို့အေးချမ်းမှုတွေခံစားရတယ်အဲ့ဒီအေးချမ်းလာလို့ရှင်ဘာဖြစ်လဲဒုက္ခစိတ်ချမ်းသာမှုတွေရတယ်စိတ်ချမ်းသာမှုရင်ဘာဖြစ်လဲဆိုရင်တမာရီစိတ်လေးငြိမ့်လာတယ်ဟောငြိမ့်လာတဲ့စိတ်ကလေးနဲ့အမှန်တရားကိုသိလာတယ်အဲ့ဒီလိုလောကကြီးမှာဒီမငြိမ့်ချမ်းတဲ့အများရဲ့စိတ်တွေအများရဲ့စိတ်တွေကမငြိမ်းချမ်းဘူးပူလောင်နေတယ်ပူလောင်တဲ့စိတ်ရှိတဲ့ထဲမှာကိုကငြိမ်းငြိမ်းချမ်းချမ်းနေနိုင်တယ်ဒေါသဖြင့်ဟိုပျက်စီးနေတဲ့စိတ်ရှိတဲ့ထဲမှာကိုကအေးချမ်းတဲ့စိတ်ကလေးနဲ့နေတဲ့ဆိုတာအလုံးကိုကောင်းတယ်ဒါကြောင့်ဘုရားကိုအာယုံပြုပြီးတော့နေနောက်တရားအာယုံပြုပြီးတော့နေသံဃာကိုအာယုံပြုပြီးတော့နေကိုနှစ်သက်ရနောက်တစ်ခါကိုတိလောက်ကိုကိုအာယုံပြုပြီးတော့နေကိုယ်လူခဲ့တန်းခဲ့တာတွေကိုအာယုံပြုပြီးတော့ငါမှာအနှမျောမဖဲလူခဲ့တန်းခဲ့တယ်ဆိုတာလေးအာယုံပြုပြီးတော့နေနောက်တစ်ခါဓာတ်တွေပြမာတွေဆိုတာ လူဘဝတုန်းကသူတို့ကအခုပြောတဲ့တတ္တာသီလသုဒ္ဓဆာကပညာစွာတွေရှိခဲ့လို့သူတို့ဟာနတ်ပြည့်ရောက်သွားကြတယ်ကုသိုလ်တွေလုံးလို့နတ်ပြည့်ငါတို့လည်းပဲသူသူ့မှာရှိတဲ့တရားမျိုးသူ့မှာရှိတဲ့သီလမျိုးသူ့မှာရှိတဲ့သုဒ္ဓဆာကပညာမျိုးတွေငါမှလည်းအခုရှိနေတယ်ဆိုပြီးတော့နှိုင်းရှင်ပြီးတော့နတ်တွေရဲ့ရည်ချင်ကိုယ့်ရဲ့ရည်ချင်နှိုင်းရှင်ပြီးတော့ကြည်တာကိုဒေဝတာနှုတ်တတိလို့ခေါ်တယ်နော်ဒေဝတာနှုတ်တတိဆိုတာနတ်ကိုမှတ်ရတာပြောတာမဟုတ်ဘူးနတ်တွေနဲ့ကိုယ်နဲ့ compare လုပ်တာပြောတာ compare လုပ်ကြည့်တာဒီနတ်တွေဟာဘာကြောင့်နတ်ပြည့်ရောက်တာတော့အချောင်ရောက်တာလားမဟုတ်ဘူးငါအခုယင်ထဲမှာဖြစ်နေတဲ့တတ္တသီလသုဒ္ဓဆာကပညာဆိုရဲဒီရည်ချင်းတွေကြောင့်သူတို့ရောက်တာငါမှာအခုအဲ့ဒီရည်ချင်းတွေရှိတယ်ငါရတော့တယ်ဆိုဝန္တာပီတိဖြစ်နေအောင်လို့အဲ့ဒါလို့လုပ်ပြီးနေဖို့ရသော်ပြဟောအဲ့ဒီလိုဘုရားတရားတန်ခါယရဏ၃ပါးနဲ့ကိုယ့်ရဲ့သီလစာကကိုရှိတဲ့အယိချင်းနတ်တွေရှိတဲ့အယိချင်းနဲ့နိုင်ရှင်တွေးတော်ဆင်ရှင်သုံးသပ်မှုကဘယ်ချိန်လုံးအောင်မှာတော့ဆိုမင်းဘယ်ချိန်ပဲဖြစ်ဖြစ်တွိုင်းလဲလို့နော်အေးရတယ်လျောင်းရင်လဲလို့နောက်ဆုံးမှာလုပ်ငန်းခွင်မှာလဲလို့ဟာအလုပ်ရုံးတက်ပြီးတော့ရုံးမှာအလုပ်လုပ်နေတယ်ဆိုရင်လည်းအဲ့ဒါတတိယဘယ်ချိန်မှာပဲဖြစ်အခွင့်တာတာတဲ့ချိန်တွေမှာကိုယ်စိတ်လေးကိုအဲ့ဒီဘက်ကိုညွတ်ပြီးတော့တတိယကုသိုလ်ရဖို့ရာအတွက်အချက်၅ချက်အချက်၄ချက်ရှိကိုရှိရမရှိမရဘူးဆိုတာဟိုကုသိုလ်ဖြစ်ဖို့ရာအတွက်ကတမင်လုံးမဖြစ်တယ်အကုသိုလ်ကတော့သူကသူဖြစ်ပါလိမ့်မယ်အလွယ်လေးဖြစ်တယ်အကုသိုလ်နော်အကျင့်ကြီးပါနေတာခောက်ရိုးကျိုးနာအဲ့တော့ကုသိုလ်ဖြစ်ဖို့ကြတော့ဘာလုပ်အောင်လဲနံပါတ်ငါကုသိုလ်စိတ်သာဖြစ်ရမယ်အခြားစိတ်မဖြစ်စေရဘူး determination သုံးဖြတ်ချက်ချထားရမယ်ငါစိတ်ထဲမှာကုသိုလ်သာဖြစ်ရမယ်ဥပမာပဲဆိုတော့ငါလူမြင်တိုင်းဘယ်သူမှဒေါသမဖြစ်မိအောင်နေမယ်မေတ္တာပို့ဖြစ်အောင်ပို့မယ်ဆိုတော့ဒါကုသိုလ်ဖြစ်အောင်လုပ်တယ်ခေါ်တယ်ကုသိုလ်ပဲဖြစ်စေရမယ်အကုသိုလ်မဖြစ်စေရဘူးလို့ determination လုပ်အောင်နောက်ပြီးတဲ့အခါမှာ inclination ကိုယ်စိတ်လေးကိုကုသိုလ်ဘက်ကိုညွတ်နေရညွတ်ထားကိုယ်တို့ဘက်ကိုကိုယ်စိတ်ကိုဒါကိုယ်စိတ်ကိုပြင်းတဲ့နေ့တွေပေါ့နော် inclination ညွတ်ထားမယ်နောက်တစ်ခုကတော့ attention မြဲတမ်းကိုယ်တို့ဘက်ကိုတတိယနေအောင်တတိယနောက်တစ်ခုကတော့အလေးအချင်းအလေးချင်းလို့အလေးချင်းလို့တဲ့ဆိုအဲ့ရတဲ့ဘုရားရှိခိုးမယ်ဘုရားမအိတ်ခင်အဘုရားရှိခိုးမယ်ဆိုအဲ့ဒီအလေးချင်းတစ်ခုလုပ်ထားအဲ့ဒီလေးချက် determination ရယ် inclination ရယ်နော်နောက်ပြီးတော့ပါတော့ attention ရယ် practice ရယ်အဲ့ဒီလေးချက်ရှိမှကုသိုလ်ဆိုတာဖြစ်နိုင်တယ်အဲ့ဒါကိုကိုယ့်ကိုလေ့ကျင့်ပေးရအောင်ကောင်းတဲ့ဘက်ကိုလေ့ကျင့်ကောင်းတဲ့ဘက်ကိုလေ့ကျင့်ပေးခြင်းအပြင်ကိုယ်ဟာကောင်းတဲ့ဘဝကိုကောင်းတဲ့အနေအထားရရှိလာမှာဖြစ်တယ်အဲ့တော့အထူးသဖြင့်လေ့ကျင့်ပြီးတော့ကြည့်ပေါ့ကိုယ့်ချင်းချင်းမှာတကယ်ချင်းပေါင်းတဲ့နေတည်တဲ့ပုံကိုယ်တွေတစ်ခါတည်းလေးကြတော့ကိုတယောက်တည်းနေတဲ့အခါမှာစင်သားကြီးကဘသူ့ကိုကိုမျက်နှာကိုမျက်စိထဲမှာဘသူ့ကိုပေါ်လာတယ်လေကိုတကယ်ချင်းလေပေါ်လာတဲ့လူဘသူပဲပေါ်လာလားဖမ်းပြီးတော့မေတ္တာပို့ချမ်းသာပါစေဆင်ပြေပါစေနောက်တစ်ယောက်ပေါ်လာချမ်းသာပါစေဆင်ပြေပါစေပေါ်နေမှာပဲစိတ်ထဲကတယောက်ဝီတယောက်တယောက်ဝီတယောက်ပေါ်နေမှာပဲမပေါ်ပဲမနေနော်အဲ့ဒီပေါ်လာတဲ့ပုဂ္ဂိုလ်ကိုနဲ့မတည့်တဲ့ပုဂ္ဂိုလ်ပေါ်နေရင်လည်းချမ်းသာပါစေဆင်ပြေပါစေလို့ဖို့လို့တယ်အဲတကွေးတွေ့မယ်တော့သွားမလို့နဲ့အဲ့ဒါလို့မေတ္တာနဲ့အမြဲတမ်းအဆင်ပြေပါစေဆိုတဲ့စိတ်ကလေးကိုမွေးထားပြီးတော့အဲ့ဒီအလေးချင်းလေးလှုပ်လိုက်မယ်ဆိုလို့ရှိရင်ဒီအလေးချင်းကောင်းနေချောင်သူဟာကောင်းတဲ့သူတွေကိုရောက်ဖို့ရမခဲရတော့ဘူးတဲ့အဲ့ဒီအလေးချင်းတွေကိုလှုပ်နေဖို့ကုသိုလ်ဆိုတာအဲ့ဒါပြောတာအဲ့ဒါလှုပ်ဖို့ပြောတာလူမတမ်းမကုသိုလ်ရတာဒီလိုမဟုတ်ဘူးနော်ကိုယ်စိတ်လေးကိုပြင်ပြီးအကောင်းတဲ့ဘက်ကိုဒီလိုညွတ်နေဖို့လိုတယ်။စာသင်ရင်လည်းကောင်းတဲ့ဘက်နော်မေတ္တာပွားရမယ်။အလိုလိုရင်လည်းမေတ္တာပွားရမယ်။ဘာပဲဖြစ်ကိုယ်တကယ်ချင်းပေါင်းသိမြင်လိုက်တာနဲ့အတန်ကြားလိုက်တာနဲ့မေတ္တာပို့ပြီးသားဖြစ်အောင်လုပ်ရမယ်။အဲ့ဒီလိုအကျိုးစီးပွားလိုလာတဲ့စိတ်နဲ့နေသွားမယ်ဆိုရင်ကိုယ်ရင်နဲ့နှလုံးထဲမှာအကုသိုလ်ဆိုတာနဲသွားပြီးတော့ကုသိုလ်တွေကြီးပဲဖြစ်လာမှာပါ။အဲ့ဒီကုသိုလ်တွေကြီးဖြစ်လာရင်အမဲတွေပြောက်ပြီးအဖြူတွေကြီးပဲရောက်လာရှုပ်ထွေးတဲ့ 아구들이 니질이 내놔비로 퓨세네 구들이 고마수비다 피다 에리로 뽀구미화 마마 소인 잠시부 토바 오이 쾌라인 토바 딜로베 고마 시보베 떼라마베 루 디마 나마 떠다마 몇섭야 디루 호타라오 나유 마다비로 고구랑 레이나 진동무다 미안부라의 소마디아리베 피데 보라 우바다가 천샤레 보라 우바다가리레마 마하나마 디그니키 보라 바다리 뒤에 미아사 아디야옹 피아우 샤타레레 두 메고니 대차 마하나마네 받대 떠다니리레 세운다디야 디루 다리네 받대비로 호자타라리시 다자모 대야체킨 두로젠 브레다 봉노 고예 네신 보아마 마하나마고 몇섭야 허게레 대야르마리 이따이 라이나 진동냐메 소인 고보아하 다모시레 보아 피마 피데루 고지 고지 나롱타비 조사 아톤 나이냐바 세공드리
사두 사두
ซีเซชาไปเอออายุอายุบิ้วถ่าไล่เนาะพระองค์สู่ไปแล้วอายุบิ้วได้ไล่ไปแล้วโหเรเนาะไม่สู่แน่หรอกตรุอดีตดอสู่ยินสู่บ่ตรุดิเตยสู่อศีลพญาพญาตะบี้ดอรุติธรรมอติญญาญาสีมะดาลินนิพพานชันนาโก ညမောပြုတ်နိုင်ပါတော့ကြောင့်ဓမ္မအတိညာရရှိစေယံရှိတညာလျေဓမ္မသဖြင့်စင်ကျင်ပါပြုလို့ကြ၍အမတဒါနာဓမ္မဒါနာတရားလူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုယုတိလေးမြတ်စွာ မမတသာအာယုန်ထားလျက်နာကြကြပါကုန်၏တရားတော်မြတ်ကိုတန်တဝဝိထုအစုစုလို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအာထုပ်ပြုလို့ကြရသောဤကောင်းမှုဤကုသိုလ်စုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းအထောက်ပံ ဖြစ်ပါစေတည်းဤကောင်းမှုဤအဖို့ပါကကိုအမိအဖာအဖို့အဖွာဆရာသမားမဆရေကဘာသူကဘာသာလူနဲ့မြတ်မာတတဝအများတို့အားအမြအမြဝေငါပါကုန်ဤကုသိုလ်အမြကိုစီရကြကုန်သည်ဖြစ်၍
ကိုယ်စိတ်နှစ်ဖြာချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းအာရုံကြာကြာမြအမြအမြအမြရောမြာဘုရားအာရုံအာရုံကြာကြာမြအမြအမြ
You don't know. 求地里面所孝昌爱宝的太阳
ဘုရားသာသနာစေရန်ဒိဋ္ဌတုဘုရားသာသနာစေရန်ဒိဋ္ဌတုဘုရားသာသနာစေရန်ဒိဋ္ဌတု